ဒီလဂျူလိုင်14ရက်နေ့ကဖားကန်နဲ့ကမိုင်းအကြာနန်ရရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA အကြာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပါတယ်။အဲဒီနောက်နေစဉ်ရက်ဆက်ဆိုသလိုတိုက်ပွဲဖြစ်ပွားခဲ့ပြီးဒီလ19ရက်နေ့ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရားညီနောင်ခွန်ဆိုင်စွတ်နဲ့ဂေါ်လိုယန်စတဲ့ရွာတွေကရွာသားတွေဟာဆိုင်းဖရရွာဖျားเจ้าမှာထွက်ပြေးခိုလုံနေကြောင်းဒေသခံတူက VOA ကိုအခုလိုပြောပါတယ
်ဆိုင်းကမြချင်းဖျားเจ้าဝန်းမှာအလုံးစင်းပြူထားတာက195ရောက်၃ရွာကအဲ့ဒီတရားညီနောင်ရောဒီဂေါ်လိုယန်ရောခွန်ဆိုင်ရောအင်းချေတော့53ရင်းပြီတချို့ရပြန်မလာရေးတူခင်ဗျာလင်းနေကြီးအလင်းရန်ထုနေလို့ဒီနေ့ကြီးတော့လင်းနေကြီးထုနေတော့
စပေးဒုက္ခသည်တွေခိုလုံနေကြတဲ့ဆိုင်းဖရရွာမှာကိုဗစ် -19 တန်လျာလူနာတွေရှိနေတာကြောင့်ဒုက္ခသည်တွေဟာနောက်ထပ်စိုးရိမ်စရာအခြေအနေကိုရင်ဆိုင်နေကြရပါတယ
်ဆိုင်းဖရရွာမှာမနေ့ကနေကိုဗစ် positive တွေ့ရဆိုအဲ့ဘာလုံးလမ်းနေကြတချို့ရကြတော့ဘလို့ပဲဖြစ်ဖြစ်ဒီရွာမှာပဲလည်းနေကြီးဝဲထူထူဘာဝဲထူထူညမှာပဲတောင်းနေတာကောင်းနေဆိုပြီးတော့တချို့တွေကပြန်လာတယ်ရှိတယ်ခင်ဗျအဲဒီယောဂဖြစ်ပူဆိုးမှာဆိုပြီးတော့အခုလောလောဆယ်အရေးကြီးနေတာအဲဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ရေးပစ္စည်းတို့အားရတော့တကယ်အရေးကြီးလို့အမှတ်တင်ခင်ဗျ
ဆိုင်းဖရာယွာကယမိယဖတူကတော့ခြေရွာအတွင်းမှာကိုဗစ် -19 အတည်ပြုလူနာတွေရှိနေတာကြောင့်အသွားအလာကန့်သတ်တာတွေလှုပ်ဆောင်နေကြောင်းပြောပါတယ်
အဲ့ဒီကမှပတ်စစ်တဲ့ဥပဒေနဲ့ရှိတဲ့ဘုမတ်အကူကတော်တော်များကိုစိတ်ဝင်ကြတယ်။သူတို့ကလူစုတွေရဲ့အရင်ကြီးလုံးလုံးနဲ့ဆိုဥမတ်ကနေတော့မှချက်ချက်အမယ်အဲ့ဒါလည်းစိတ်ဝင်တာပေါ့။တခြားမင်းကျွန်တော်တို့ကအဲဒီချက်ချောင်းလက်ထားတဲ့ညမှာတော့သွားတယ်လောက်ဝင်ချက်ချက်ဘုလိုချဖို့နဲ့ကျွန်တော်တို့ကသွားထားတယ်ခင်ဗျာ။
ဒီလ15ရက်နေ့မနေ့ပိုင်းကနန်ရရွာအခြေဆိုင်စစ်တပ်စခန်းကလက်နက်ကြီးတွေနဲ့ပစ်ခတ်ရမှာဆိုင်းဖရရွာအတွင်ကြားရောက်ပောက်ကွဲခဲ့တာကြောင့်အရသား6ဦးထိခိုက်ခဲ့ရပါတယ်။လက်ရှိအချိန်မှာကိုဗစ် -19 ကြောင့်အသွားအလာကန့်သတ်ထားလို့ဒဏ်ရသူတွေကိုဆေးရုံကိုမပို့ဆောင်နိုင်ဘဲဆိုင်းဖရရွာမှာပဲကုသပေးနေပြီးသူတို့အတွက်ဆေးဝါးတွေလိုအပ်နေပါတယ်။စေဘေးဒုက္ခသည်တွေကြားမှာလဲယာသည်တုတ်ကွေးနဲ့ဝမ်းပြက်ဝမ်းလျှောယောဂဖြစ်သူတွေရှိနေတာကြောင့်ဆေးဝါးလိုအပ်ချက်တွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းယူပြီးနောက်ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ KIA အကြာမလအတွင်းကလေးကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရမှာလက်ရှိအခြေအနေမှာတော့ကချင်ပြည်နယ်မှာတာမကစကိုင်းတိုင်းအတွင်းအထိတိုက်ပွဲတွေကျယ်ပြန့်လာနေပါတယ်ခင်ဗျာ